မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်း GDP ဟာမလ31ရက်နေ့အကုန်ဆုံးနဲ့2019ဘန်ဒါနှစ်မှာ 6.8% ရှိတာကြောင့်2016ဘန်ဒါနှစ်က 5.9% ရှိခဲ့တာကနေတက်လာတယ်လို့အာရှဖွံ့ဖြိုးရေးဘဏ် ADB ကပြောပါတယ်2018ခုနှစ်အောက်တိုဘာလမှစတင်မဲ့ဘန်ဒါနှစ်အတိမတိုင်းခင်ဧပြီလကနေစက်တင်ဘာလအထိ6လတာကာလမှာတိုးတက်မှု 6.8% ခန့်နှုန်းရှိမယ်လို့ ADB ကခန့်မှန်းထားပြီး2019ဘန်ဒါနှစ်မှာ 9.2% ခန့်နှုန်းရှိမယ်လို့ခန့်မှန်းထားပါတယ်။ ADB ကနောက်ဆုံးထုတ်ပြန်ခဲ့တဲ့2018ခုနှစ်စီးပွားရေးစစ်တမ်းမှာအဲ့ဒီလိုခန့်မှန်းဖော်ပြထားတာပါ။တိုးတက်မှုနှုန်းတက်လာပြီးမဲ့လေငွေဖောင်းပွားမှုနှုန်းရော့ချသွားပြီး2016ဘန်ဒါနှစ်က 6.8% ခန့်နှုန်းရှိခဲ့တာကနေ2019ဘန်ဒါနှစ်မှာ 5.3% ထိကျသွားတယ်လို့လည်း ADB ကပြောပါတယ်။စီးပွားရေးတိုးတက်လာတာရဲ့အဓိကအကြောင်းရင်းတွေဖြစ်စိုက်ပျိုးရေးကဏ္ဍအားကောင်းလာတာပြည်ပပို့ကုန်တက်လာတာနဲ့ပုဂ္ဂလိကစားသုံးမှုနှုန်းပိုတက်လာတာတွေကို ADB ကထောက်ပြထားပါတယ်။ဒါ့အပြင်ကမ္ဘာလှည့်ခရီးတဲ့ဝင်ရောက်တာလည်းပိုများလာပြီး2016ခုနှစ်နဲ့နှိုင်းယှဉ်ရင်2019ခုနှစ်မှာ18%နှုန်းပိုများပြီးတော့ခရီးတဲ့ရေအတွက်3.4%ထိရှိခဲ့တယ်လို့ဟိုတယ်နဲ့ခရီးသွားလာရေးလုပ်ငန်းရဲ့ထုတ်ပြန်ချက်ကို ADB အစီရင်ခံစာမှာကိုးကားဖော်ပြထားပါတယ်။ရာသီဥတုကောင်းမွန်ပြီးတော့စားသုံးကုန်ဈေးနှုန်းတွေအလားအလာဆက်ကောင်းနေမယ်ဆိုရင်စိုက်ပျိုးရေးကဏ္ဍဆက်ပြီးတိုးတက်မယ်လို့ ADB ကခန့်မှန်းထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကပဋိပက္ခအခြေအနေဟာလက်ရှိအချိန်ထိဆိုရင်နိုင်ငံစီးပွားရေးဖွံ့ဖြိုးတိုးတက်မှုပေါ်တက်ရောက်မှုမရှိသလောက်ပဲလို့လည်း ADB ကဆိုပါတယ်။ယင်းဤမြောက်နယ်သူတွေဘက်မှယုံကြည်မှုပိုကောင်းလာပြီးလာမယ့်နှစ်တွေအတွင်းပြည်ပဓာတ်ရိုက်ယင်းဤမြောက်နယ်မှုကောင်းကောင်းဝင်ဖို့အတွက်မူဝါဒချမှတ်သူတွေအနေနဲ့ပြုပြင်ပြောင်းလဲရေးကိုမြန်ဆန်ထိရောက်စွာဖော်ဆောင်တဲ့လို့ ADB ကအကြံပေးထားပါတယ်။